Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ29ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ဒီအစီအစဉ်လေးကို32 kHz ကို323ည40 kHz 433ည48 kHz 6153ညတို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကျော်ကျော်သိမ်းပါ
ကျွန်တော်ကတော့ကြော်စင်သားပါမြောက်ကိုရီးယားခေါင်းဆောင်ဟာမှန်ကန်တာကိုလူဖို့အလားအလာကောင်းစီတယ်လို့ဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တူရကီထိပ်တန်းတန်တမန်တွေနှစ်နိုင်ငံကြားကွယ်လွှဲမှုကိုပြန်လည်ညှိနှိုင်းနေကြပါတယ်မြန်မာနိုင်ငံသမ္မတသီးဦးဝင်းမြင့်ကိုအမေရိကန်ကုလသမဂ္ဂတရုတ်ကချီးကျူးဂုဏ်ပြုလိုက်ကြပါတယ်ဒီလိုနောက်ဆုံးရထိပ်တန်းသတင်းတွေကိုမြတ်သစဉ်အောင်နဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာသတင်းတွေနားဆင်ပြီးရင်ထုတ်လွှင့်မဲ့သတင်းဆောင်မတွေလည်းသမ္မတသီးအဖြစ်ဦးဝင်းမြင့်ရွေးချယ်ခံရတာနဲ့ပတ်သက်လို့
The United States congratulates the people of Burma on the selection of their new president. We look forward to working with President Win to help.
American နိုင်ငံကြီးဌာနပြောခွင့်ရသူပြောတဲ့ American ရဲ့အမြင်နဲ့အတူတခြားနိုင်ငံတကာအမြင်တချို့ကိုသိကြရပါမယ်။ဒါအပြင်တိုင်းပြည်ရဲ့ဘယ်ကိစ္စရပ်တွေမှာတိုးတက်မှုရအောင်သမရသစ်ကလုပ်ပေးစီခြင်းနဲ့ဆိုတဲ့ပြည်တွင်းအမြင်တချို့ကိုလည်းကြားရပါမယ်။တတိယပင်လုံညီလာခံကိုတရေမတရေနဲ့ပတ်သက်လို့ဒီလိုမြန်မာနယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့တွေဘယ်လိုသဘောထားသလဲဆိုတာကိုပြောပြဖို့ရှိတယ်လို့နိုင်ငံတကာသတင်းလောကတပုတ်မှာတော့ဒီကနေ့ကမ္ဘာထိပ်တန်းအကြောင်းအရာတစ်ခုဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်ခီးစဉ်ပေါ့နိုင်ငံတကာကဘယ်လိုမြင်ကြသလဲဆိုတာပြောပြမှာပါကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ကန်းစာမနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအန်ဟာကိုရီးယားကျွမ်းဆွဲပေါ်နျူကလ িয়ার ကင်းစင်ရေးလှုပ်ဆောင်ခြင်းအပြင်သူ့ပြည်သူတွေနဲ့လူသားတို့အတွက်မှန်ကန်တဲ့လုပ်ရလုပ်လာမယ့်အခွင့်အောင်းရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သူဟာကင်းကျွန်းအနဲ့စီစဉ်ထားတဲ့အတိုင်းတွစ်ဆုံဖို့မျှော်လင့်နေပေမဲ့တန်ခတ်မှုဖိအားပေးမှုတွေကိုအမြင့်ဆုံးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပဲ Twitter မှာဗုဒ္ဓဟူးနေ့ကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာကိုရီးယားကျွမ်းဆွဲမှာနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဆွေးနွေးရေးတို့အတွက်စိတ်ပိုင်းဖြတ်ထားတဲ့အကြောင်းသူရဲ့ Beijing Take the Sick Season အတွင်းမှာအခိုင်အမာပြောကြားသွားတယ်လို့တရုတ်အစိုးရကဆိုပါတယ်။အခြား Twitter တစ်ခုမှာတော့ Donald Trump ကမြောက်ကိုရီးယားနဲ့ညီညာရေးနျူကလ িয়ার ဖျက်သိမ်းရေးကိုယခင်ဘယ်အစိုးရကမှအရေးအမွတ်တောင်မဆောင်ရွက်နိုင်ခဲ့ဘူးဆိုပြီးသူ့ကိုယ်သူချီးကျူးအမွန်းတင်ထားပါတယ်။မြောက်ကိုရီးယားသတင်းဌာန KCNN ကတော့ကင်ရဲ့တရုတ်ခီးစဉ်ကိုဖော်ပြထားပေမဲ့နျူကလ িয়ার ဖျက်သိမ်းရေးကတိကိုသော်လည်းကောင်း American တောင်ကိုရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ကိစ္စကိုသော်လည်းဖော်ပြထားခြင်းမရှိပါဘူး။
American သမ္မတ Donald Trump ကရွေးချယ်ထားတဲ့အမျိုးသားလုံခြုံရေးအကြံပေး John Bolton ကမြောက်ကိုရီးယားနဲ့အီရန်နိုင်ငံအရေးနဲ့ပတ်သက်ရင်တင်းမာတဲ့သဘောထားအမြင်ရှိသူဖြစ်ပြီးသူက American အနေနဲ့ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့တိုက်တွန်းထားပါတယ်။အမျိုးသားလုံခြုံရေးအကြံပေးအဖြစ်ရွေးချယ်မခံရမီက February လကဆွေးနွေးပွဲတစ်ခုမှာလဲ Bolton က2016 American သမ္မတရွေးကောက်ပွဲအတွင်းကရုရှားရဲ့ဂျားဝင်နှောက်ယှက်မှုကိုတုံ့ပြန်တင်တယ်လို့ပြောဆိုခဲ့ဘူးပါတယ်ဗြိတိန်မှာနေထိုင်တဲ့ရုရှားတရှို့ဟောင်းနဲ့တမီးဖြစ်သူကိုအာယုံကြောစိတ်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတုံ့ပြန်ရမှာအမေရိကန်ပြည်ထောင်စုကသူ့ရဲ့မဟာမိတ်နိုင်ငံတွေနဲ့အတူရပ်တည်သွားမယ်လို့လည်းပြောဆိုလိုက်ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝန်ဆက်မှုကိုစုံစမ်းစစ်ဆေးနေသူတွေကရုရှားထောင်လိုင်းဟောင်းတစ်ယောက်နဲ့ဒေါ်နယ်ထရမ့်မဲဆွေစဉ်ကထိတ်တန့်နိုင်ငံရေးလက်ထောက်တစ်ယောက်တို့အကြားတိုက်ရိုက်အဆက်အသွယ်ရှိခဲ့တယ်လို့ပြောကြလိုက်ပါတယ်ထရမ့်ရဲ့မဲဆွယ်မှုနဲ့ရုရှားအနိကဆက်သွယ်မှုကိုအထူးရှင်းနေရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကတွေ့ရှိခဲ့တာဖြစ်ပါတယ်ထရမ့်ရဲ့ပြန်ဝဲကာလအတွဲဘက်မှနေရာရိတ်ဂိတ်စ်ဟာ person A လူပုဂ္ဂိုလ် A လို့ပဲသတ်မှတ်ထားတဲ့ရုရှားထောက်လှမ်းရေးနဲ့2016နိုဝင်ဘာရွေးကောက်ပွဲမတိုင်ခင် September October လတွေအတွင်းတိုက်ရိုက်ဆက်ဆံနေခဲ့တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့တရားရုံးတင်သွင်းလွှာမှာဖော်ပြထားပါတယ်ဒီရုရှားထောက်လှမ်းရေးဟောင်းဟာထရမ့်ရဲ့မဲဆွယ်အရာရှိတွေဟိုယခင်ယူကရိန်းမှာတာဝန်ပေးခဲ့မှုတဲ့ contestating Kilimnik ဖြစ်ဟန်ရှိတယ်လို့လည်းဆိုပါတယ် Kilimnik ကတော့သူဟာရုရှားထောက်လှမ်းရေးနဲ့ရောထရမ့်အစိုးရနဲ့မှာအဆက်အသွယ်မရှိဘူးလို့ညှင်းဆန်ထားပါတယ
် NATO မဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တူရကီနိုင်ငံနဲ့ American နိုင်ငံကထိတ်တန့်တန်တမန်တွေဟာနှစ်နိုင်ငံကြားကွဲလွဲမှုတွေကိုညှိနှိုင်းဖို့အစွမ်းကုန်စူးစမ်းနေကြပါတယ် American လက်ထောက်နိုင်ငံကြားရေးဝန်ကြီးတီနာခိုင်ဒါနောဟာပြောဆိုဆွေးနွေးမှုတွေလုပ်ဖို့အန်ကာရာမှာရောက်နေပြီးတူရကီထိပ်တန်းတန်အရာရှိယူမစ်ယယ်လ်စင်ကဒီသတင်းပတ်မှာမြို့တော်ဝါရှင်တန်ကိုလာရောက်လဲပတ်မှာပါ တူရကီကအိမ်နီးချင်းအီရန်နဲ့ဆက်ဆံရေးတိုးမြင့်မှုတွေရှိတာကြောင့်အီရန်ပေါ်တင်းကျပ်တဲ့ကင်တွယ်မှုတွေလှုပ်ဖို့ပြင်ဆင်နေတဲ့အမေရိကန်နဲ့နှစ်ဖက်ကြားကွဲလွဲမှုတွေအတွက်ညှိနှိုင်းဖို့ကြိုးပမ်းမှုကခက်ခဲနိုင်ပါတယ်နိုင်ငံသားရေးဝန်ကြီးအဖြစ် CIA အကြီးအကဲ Mike Pompeo အမျိုးသားလုံခြုံရေးအကြံပေးအဖြစ် John Bolton တို့ကိုခန့်ဖို့သမ္မတ Donald Trump ကရွေးချယ်ထားတဲ့အပေါ်အီရန်နဲ့ပတ်သက်လို့တင်းမာတဲ့သဘောထားကို American အစိုးရကကင်ဆယ်လိုက်တာလို့တူရကီလေလာသုံးသပ်သူတွေကမြင်ကြပါတယ
် PO American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ Original Mirror of View ရသတင်းများဆက်လက်ကြေညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နိုင်ငံတော်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အတွက်မြန်မာပြည်သူလူထုကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးရှစ်တိုးဖို့ငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူ့အခွင့်အရေးလေးစားလှိုင်းနှံမှုနဲ့မြန်မာပြည်ဘက်ဆုံတိုးတက်ရေးရှိဖို့အတွက်သမ္မတဦးဝင်းမြင့်နဲ့လက်တွဲလှုပ်ဆောင်ဖို့မျှော်လင့်နေတယ်လို့အမေရိကန်နိုင်ငံသားရေးယုံအရှေ့အာရှပစိဖိကရေးရာပြောခွင့်ရကတိနာအဒမ်စ်ကဆိုပါတယ်မြန်မာနိုင်ငံအခြေစိုက်ကလတ်သမဂ္ဂညှိနှိုင်းရေးမှူးနတ်အော့ဘ်စီကလည်းသမ္မတဦးဝင်းမြင့်ကိုဂုဏ်ပြုချီးကျူးပြီးမြန်မာနိုင်ငံငြိမ်းချမ်းရေးဒီမိုကရေစီရေးစီးပွားရေးအသွင်ကူးပြောင်းရေးတို့အတွက်နိုင်ငံတကာမူဝါဒများနဲ့အညီအကောင်းဆုံးဆက်လက်ပံ့ပိုးနေသောမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံသမ္မတအကြီးချင်းပင်ကတော့ဂုဏ်ပြုစကားနဲ့အတူနှစ်နိုင်ငံအကြားကျယ်ပြန့်တဲ့မဟာဗျူဟာမိတ်ဖက်တွေအဖြစ်အစဉ်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ယင်းနှီးရဲ့အင်ဂျင်နီယာရဲ့အစဉ်လာတိုင်းပြည်သူလူထုအချင်းချင်းကူးလူဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးကတဆင့်ဒေသတွင်းငြိမ်းချမ်းဖွံ့ဖြိုးရေးအထောက်အကူဖြစ်စေမယ်လို့ပြောကြားကြောင်းတရုတ်နိုင်ငံထုတ်ဆင်ဝါသတင်းဌာနမှဖော်ပြပါရယ်။ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူညင်းချမ်းသာကွင်အဖွဲ့ကတော့မြန်မာအာဏာပိုင်တွေဟာသမ္မတသစ်ခန့်အပ်မှုကိုအခွင့်ကောင်းယူပြီးတိုင်းပြည်ရောက်ထဲကျမဲ့အခြေအနေကနောက်ပြန်ဆုတ်သင့်ပါတဲ့။မနစ်တုံးကဆိုရင်ရိုဟင်ဂျာတွေအပေါ် yesterday လူရက်တွေကိုတွေ့မြင်ခဲ့ရပြီးစစ်တပ်ကအာဏာချုပ်ကန်ထားစေဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်အရသာအစိုးရကပို့လို့ရမယ်လို့လည်းရည်သားထားပါလေ
။ဖန်စီခန် writer သတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုဇန်နဝါရီလကစတင်ကြားနာခဲ့ပြီးပြစ်မှုထင်ရှားရင်သူတို့အနေနဲ့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ဗုဒ္ဓဟူးနေ့ကတရားခံဘက်ကရှေ့နေဥခင်မောင်စောကဒီမှုကိုပတ်လက်ပေးဖို့ရှောက်ထားခဲ့တာနဲ့ပတ်သက်ပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကလာမယ့်ဧပြီ4ရက်နေ့မှာနှစ်ဖက်လျှောက်လဲချက်တွေကိုကြားနာစစ်ဆေးသွားဖို့ရှိပါတယ်။ဗုဒ္ဓဟူးနေ့ကတေလူပြသက်တွေတွေကိုအပြန်အလှန်စစ်ဆေးပြီးတဲ့နောက်ခိုင်လုံတဲ့သက်တွေထောက်ထားမတွေ့ရတဲ့အတွက်အခုအချိန်ဟာအမှုကိုပတ်လက်ပေးဖို့ရှောက်ထားဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဥခင်မောင်စောကပြောပါတယ်။စိုးရရှိနေတဲ့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကတော့ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။တရားရုံးစစ်ဆေးမှုခိတရရနာအချိန်မှာသတင်းတောက်ကိုဝါလုံးကသမရအသည့်ဦးဝင်းမြင့်ကိုပန်ကြားခဲ့ရမှာသတင်းယူရင်းမတရားဖန်စီခြင်းခံခဲ့ရတာဖြစ်တဲ့အတွက်အမှုကိုရုပ်သိမ်းပေးဖို့မေတ္တာရက်ခံလိုကြောင်းပြောခဲ့ပါတယ်
။ WikiLeaks တည်ထောင်သူ Julian Assange ကိုသူခိုလှုံနေရတဲ့လန်ဒန်မြို့က Ecuador သံယုံတဲ့ကနေပြင်ပနဲ့အဆက်အသွယ်မလုံနိုင်အောင်ဖြတ်တောက်လိုက်ပြီလို့ Ecuador နိုင်ငံအစိုးရကပြောကြားလိုက်ပါတယ်။ Julian Assange ဟာ Ecuador သံယုံထဲမှာပဲနေလာခဲ့ရတာ9နှစ်ကျော်ခဲ့ပါပြီ။သူ့ကိုပြင်ပနဲ့အဆက်အသွယ်ဖြတ်တောက်လိုက်ရတာဟာတခြားနိုင်ငံတွေရဲ့အရေးကိစ္စတွေမှာဝင်မဆွတ်နိုင်အောင်ဖြစ်တယ်လို့ Ecuador အစိုးရကဆိုပါတယ်။ England နိုင်ငံ Salisbury မှာ Russia တချို့ဟောင်းတူအစိတ်ခတ်ခံရတာ Britain အစိုးရကနေ Russia ကိုဆွဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီး Julian Assange ကTwitter ပေါ်ကနေမေးခွန်းထုတ်ခဲ့ပြီး၂ရက်ကြာမှအခုလိုဆက်သွယ်ခွင့်ဖြတ်တောက်လိုက်တာဖြစ်ပါတယ်။ Assange ကိုလင်ကိစားပြစ်မှုဆွဲချက်နဲ့ဆွီဒင်နိုင်ငံကိုလွှဲပြောင်းပေးမယ့်အရေးကာကွယ်တဲ့အနေနဲ့လန်ဒန်မှာရှိတဲ့ Ecuador နိုင်ငံသံယုံကခလုံးကွင်းပေးထားခဲ့တာဖြစ်ပါတယ်။ဆွီဒင်အစိုးရကသူ့ဘော်ဆွဆွဲမှုကိုပိတ်သိမ်းလိုက်ပြီးဖြစ်ပေမဲ့ Britain အစိုးရကတော့တရားရုံးအာမခံမှုကိုချိုးဖောက်ခဲ့တဲ့အတွက်ဖမ်းဆီးနိုင်ပါသေးတယ်။
Facebook အသုံးပြုသူတန်း90ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုတရားမဝင်ရယူခဲ့တယ်လို့ Britain အခြေစိုက် Cambridge Analytica Company ကိုဆွတ်ဆွဲမှုတွေထွက်ပေါ်လာပြီးတဲ့နောက် Facebook ကသုံးစွဲသူတွေရဲ့ကိုရေးကိုရာအချက်လက်ဆိုင်ရာလုံခြုံရေးကိုထိန်းချုပ်နိုင်ဖို့ပြန်လည်သုံးသပ်သွားမယ်လို့ဆိုပါတယ်။သုံးစွဲသူတန်းနဲ့ချီတဲ့ Facebook လူမှုကွန်ရက်ဟာလည်း Android ဖုန်းနဲ့ Tablet သုံးစွဲသူတွေရဲ့နာမည်တွေ၊ Telephone Number တွေ၊ Telephone ဆက်သွယ်မှုနဲ့စာသားနဲ့ပေးပို့တဲ့ Text Message တွေကိုစုဆောင်းထားတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်မှုတွေခံနေရပါတယ်။လူနှစ်တက်သမနှစ်တန်းကျော်တို့ရဲ့သတိပေးနှိုးဆော်ချက်တွေကိုနားလည်သဘောပေါက်ပါတယ်။ပြင်ဆင်မှုတွေမဖြစ်မနေလုပ်သွားပါမယ်လို့ Facebook အဖွဲ့ကဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။ Direct from Washington The
Voice of America The VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဦးကျော်စံတန်နဲ့မမျှသတင်းအောင်လို့ပြောပြသွားတာပါ။အစီအစဉ်အစိုးမတက်ခင်သတင်းချင်းချုပ်ကိုပြောပြမယ်ကြောင်းကြိုတင်သတိအသိပေးပါတယ်။အခုတော့သတင်းဆောင်မတွေအလှည့်ရောက်ပါပြီ။မြန်မာသတင်းလွှာတွေကသမရသည့်အပေါ်နိုင်ငံတကာအမြင်နဲ့မျှော်လင့်ချက်တွေကိုအရင်ဆုံးကြည့်ကြအောင်ပါ NLD အရသာဆွေရရဲ့သမရသည့်အဖြစ်ဒုတိယသမရဦးဝင်းမြင့်ကိုလွှတ်တော်ကဗိုလ်ထူးတွေမှာရွေးချယ်တင်မြှောက်လိုက်တဲ့အပေါ်အမေရိကန်တရုတ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်ကကြိုဆိုလိုက်ပြီးသမရသည့်နဲ့လက်တွဲလှုပ်ဆောင်မှုအသင်းရှိနေကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်အသေးအမှာဖော်ပြထားပါတယ်အခုလိုသမရသည့်အပြောင်းအလဲနဲ့အတူလူခွင့်ရေးချင်းတွေတိုးတက်ကောင်းမွန်လာအောင် NLD ဆွေရအနေနဲ့ပို့ပြီးတော့ဆောင်ရွက်လာမယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်မှန်ရင်ချင်းနိုင်ကပြောပြပါမယ်ခင်ဗျာ
တီထောင်စုလွှတ်တော်မှာမနေ့ကကျင်းပတဲ့သမရသည့်ရွေးချယ်တင်မြှောက်တဲ့ရလဒ်ကိုလွှတ်တော်နိုင်ကမန်းဝင်းခိုင်တန်းကအခုလိုကြေညာသွားပါတယ
်။နောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးဝင်းမြင့်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ်
။နိုင်ငံတော်သမရဖြစ်လာတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲနဲ့အများဆုံးရရှိပြီးလက်ရှိဒုသမရဦးမြင့်ဆွေကထောက်ခံမဲ217မဲနဲ့နောက်ဒုသမရဦးဟင်နရီဘန်တီယူက18မဲရရှိခဲ့ကြပါတယ်။ရာထူးကနေအနားယူသွားတဲ့သမရဟောင်းဦးထင်ကျော်နေရာမှာအခုလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်သူဦးဝင်းမြင့်သမရအသစ်ဖြစ်ရွေးချယ်ခံခဲ့ရတာကိုမြန်မာပြည်သူတွေနဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကလည်းကြိုဆိုခဲ့ကြပါတယ်။နှစ်နိုင်ငံအကျိုးအတွက်အမေရိကန်အစိုးရအနေနဲ့တမရဦးဝင်းမြင့်နဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာဘျူရိုရဲ့ပြောခွင့်ရကတီနာအဒမ်စ်က VOA ကိုပြောပါတယ်
The United States congratulates the people of Burma on the selection of their new president.
တမရသည့်ရွေးကောက်တင်မြှောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုငြိမ်းချမ်းရေးလူမှုရေးတရားမျှတမှုလူခွင့်ရေးယူသေးလေးစားမှုအုပ်စုအလုံးတို့ပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုအတွေ့ထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုကသမရသည့်ဦးဝင်းမြင့်နဲ့အတူလက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ်
။အလားတူသမရသည့်ဦးဝင်းမြင့်ကိုတရုတ်သမရရှီကျင်းပင်အနေနဲ့ကြိုဆိုကြောင်းနဲ့နီးဗျူဟာမြောက်နှစ်နိုင်ငံမိဖက်ပူးပေါင်းဆက်ဆံရေးကိုပိုမိုတိုးမြင့်ဆောင်ရွက်လိုကြောင်းတရုတ်အစိုးရရဲ့မတ်လ28ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ခဲ့တဲ့သမရသည့်ဦးဝင်းမြင့်ကိုကုလသမဂ္ဂဘက်ကလည်းကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Foreign Head က VOA ကိုအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံရဲ့ဌာနကိုယ်စားလှယ်အော့စပိုက်ကိုယ်တိုင်လည်းသမရသည့်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့စီးပွားရေးအသွင်ကူးပြောင်းရေးကာလမှာကုလသမဂ္ဂအနေနဲ့နိုင်ငံတကာကျင့်ဝတ်နဲ့အတူအကောင်းဆုံးလိုက်နာဆောင်ရွက်ချက်တွေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းအဲ့ဒီအီးမေးလ်မှာရေးသားထားပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာသမရအပြောင်းလဲဖြစ်ခဲ့တဲ့အပေါ်လူခွင့်ရေးအခြေအနေတွေတိုးတက်လာအောင် NLD အရက်သားအစိုးရကပုံမဆောင်ရွက်လာလိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းမျှော်လင့်နေကြပါတယ်။သမရအသစ်ခန့်အပ်လိုက်တာကိုအစိုးရကနေပြန်ပြီးရုံထွက်လာနိုင်တဲ့အခွင့်အရေးဖြစ်မြန်မာအာဏာပိုင်တွေအသုံးပြုတဲ့ကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။အလားတူနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
I guess maybe one thing we can hope for with the new president is that as a former political prisoner himself
သမရသည့်စီကနေကျွန်တော်တို့မျှော်လင့်လို့ရတဲ့အချက်တစ်ခုရှိပါတယ်။အဲ့ဒါကတော့သူကိုယ်တိုင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်နေတာပါ။သူရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးထောင်ဒဏ်ချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်ပေးလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။တကယ်ပဲအပြုသဘောဆောင်တဲ့အချက်ဖြစ်ပြီးမြန်မာပြည်သူတွေကလည်းလှိုက်လှိုက်လဲလဲကြိုဆိုကြမှာပါ
။သမရသည့်ဦးဝင်းမြင့်ဟာ NLD ရဲ့ဝါရင့်ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့အပြင်ဒေါက်ဆန်းစုကြည်ပေါ်မှာလည်းတစ္ဆာစောင့်တည်သူဖြစ်ပါတယ်။ဒါအပြင်သူ့ကိုသမရအဖြစ်တရားဝင်လုပ်ပိုင်ခွင့်ပေးထားပေမဲ့ ဒေါ်ဆန်းစုကြည်ညွှန်ကြားတဲ့အတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်အတော်များများကသုံးသပ်ထားပါတယ်။ဒါကြောင့်သမရတိဥဝင်းမြင့်လက်ထက်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဟာလည်းတိတ်ပြီးအပြောင်းလဲရှိမှာမဟုတ်ဘူးလို့မြမအရေးကျွမ်းကျင်သူလည်းဖြစ်မြမနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းလည်းဖြစ်တဲ့ Priscilla Club က VOA ကိုပြောပါရစေ
။ I think the challenges remain the same and there are enormous challenges we're all familiar with what they are.
စိန်ခေါ်မှုတွေကတော့အရင်တိုင်းပဲလို့ကျွန်မမြင်ပါတယ်။သူတို့မှာဘလို့အခက်အခဲတွေအများကြီးရှိနေတယ်လဲဆိုတာကျွန်မတို့သိနေပြီးသားဖြစ်ပါတယ်။ဒါရီကို NLD အစိုးရအနေနဲ့ဘလို့ကင်တွယ်နေတယ်လဲဆိုတဲ့ရလဒ်တွေကိုတော့တမရအစ်စ်အနေနဲ့ရှောင်လွှဲလို့မရပါဘူး။သူ့မှာနိုင်ငံရေးအရာအတွေ့အကြုံအလုံးအလောက်ရှိပြီးသားလို့ပြောလို့ရပါတယ်
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ပြီးခဲ့တဲ့နှစ်ကလူခွင့်ရေးအခြေအနေတွေအတော်လေးဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကဝိုင်းဝန်း PR ပေးနေကြတာဖြစ်ပါတယ်ရှင်
။မန်ဂျင်နိုင်မှာဦးဝင်းမြင့်ကိုတမရအစ်စ်ဖြစ်ရွေးချယ်လိုက်တဲ့ပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကိုကြားပြီးတဲ့နောက်ပြည်ရင်းကအမြင်တချို့ကိုလည်းဆက်ပြောပြပါမယ်။ဒီရွေးချယ်ခံထားရပြီဖြစ်တဲ့သမရအစ်စ်နဲ့ပတ်သက်လို့အများအားဖြင့်အပြုသဘောဆောင်မြင်ကြပြီးစစ်ဖက်ရက်ဖက်ဆက်ဆံရေးဗဟိုချုပ်ကင်မှုရှော့ချရေးအာဂရီလိုက်စားမှုတိုက်ဖျက်ရေးစွမ်းဆောင်ရည်ညံ့ဖြစ်တဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေကိုအပြောင်းအလဲလုပ်ရေးစတဲ့ကိစ္စရပ်တွေမှာတိုးတက်မှုရှိလာအောင်လို့လှုံ့ဆော်စေချင်ကြပါတယ်။ဒီအမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
နေပြည်တော်မှာကျမရဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာလက်လက်သွားတဲ့သမရရာဇူးကိုစံနာမဲပေးခဲ့ကြပြီးထောက်ခံမဲ403မဲရရှိထားတဲ့ဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ပါရယ်။နိုင်ငံရေးတိုင်ဝန်ကတော့သမရအသက်ဟာစိန်ခေါ်မှုတွေအထူးသဖြင့်တိုင်းရင်းသားအရေးအခရီးလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာဆက်ဆံရေးနဲ့အရက်ဘတ်စစ်ဘတ်ဆက်ဆံရေးတွေမှာချော့မှုရောင်ကန့်ကွက်နိုင်လိမ့်မယ်လို့သုံးသပ်နေကြပါရယ်။သမရရွေးချယ်ပွဲကမေယာလက်တွေကိုကြည့်မယ်ဆိုရင်ပြည်သူ့လွှတ်တော်ကတင်သွင်းတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲရရှိပြီးစစ်တပ်ကတင်သွင်းတဲ့ဦးမြင့်ဆွေကထောက်ခံမဲ213မဲနဲ့ဒုတိယအများဆုံးရရှိထားကြအောင်အစိုးရတဲ့ရဲ့အရက်ဘတ်စစ်ဘတ်ဆက်ဆံရေးထိန်းချုပ်မှုပေါ်မှာစိတ်ဝင်စားနေကြပါတယ်။အရက်ဘတ်စစ်ဘတ်ဆက်ဆံရေးပေါ်ဆောင်နိုင်မဲ့အဖွဲ့အစည်းတစ်ခုကိုအစိုးရအနေနဲ့ဆောင်ရွက်တော့ဖို့လိုအပ်ကြောင်းကိုနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။ဥပမာအဖြစ်သမရတဲ့အနေနဲ့စဉ်းစားတင်တာကတော့ရပ်ဖက်စစ်ဘက်ဆက်ဆံရေးပုံမှန်ကောင်းမွန်ဖို့အတွက်ပေါ်ဆောင်မဲ့ကော်မတီမျိုးကိုရပ်ဖက်စစ်ဘက်ဆက်ဆံရေးဟိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့เนาะတာဝန်ထမ်းဆောင်ပြီးတော့အငြင်းစားယူသွားတဲ့အလေအလတ်အမြင်ရှိတဲ့ဒီမိုကရေစီအပြောင်းလဲကိုလူလာတဲ့เนาะတတ်မတော်အရာရှိကြီးတွေနောက်ပညာရှင်တွေနဲ့ဖွဲ့စည်းပြီးတော့ဒါမဲ့တုံးနဲ့မှာထိထိကျကျညီနိုင်ရှင်တွေဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
NLD အစိုးရရဲ့လက်ချက်သက်တမ်းသုံးနှစ်မှာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုပိုပြီးချဲ့တွင်ဖို့လိုနေပြီးတိုင်းရင်းသားပါတီတွေရဲ့အတန်တိုင်းရင်းသားတွေရဲ့ခံစားချက်ကိုဒီထက်ပိုပြီးလေးနက်ထားဖို့လိုနေရလို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါရယ
်။ဆက်တလို့ပေါ့လေအစိုးရတဲ့အနေနဲ့အဓိကရင်ဆိုင်ရမယ့်အချက်တဲကတော့အစိုးရထဲမှာရောကျွန်တော်တို့အစိုးရရန်တရားတစ်ခုလုံးထဲမှာရောဒီဘုံချုပ်ကိုင်းမှုမြင့်မားနေတဲ့အနေအထားကိုအမြန်ဆုံးဘုံချုပ်ကိုင်းမှုကိုရှော့ချနိုင်အောင်ဆက်ဆောင်နိုင်ဖို့ဟာစင်ကောမူကြီးပြဖြစ်လာနိုင်တယ်လို့မြင်တယ
်။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကို NLD အစိုးရလက်ထက်မှာပြန်လည်ဖွဲ့စည်းထားပြီးအခုချိန်ထိလည်းစင်ကောမူတွေရှိနေစေဖြစ်ပေမဲ့ဦးဝင်းမြင့်ခေါင်းဆောင်တဲ့အစိုးရအဖွဲ့မှဖြည့်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတရားလွှတ်တော်ရှိနေဦးရောဘတ်ဆန်ကပြောပါရတယ
်။အာဂရီလိုက်စားမှုတွေနဲ့ပတ်သက်လို့ရှိရင်လည်းအရင်တော့တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်နဲ့ဖြစ်နေတယ်။အခုသမရာကြီးလက်ထက်မှာတော့ဒါမျိုးတွေဖြစ်တော့မှာမဟုတ်တော့ဘူး။ကြည့်ရရောက်တဲ့ရင်းဆောင်မယ်လို့ယုံကြည်ပါတယ်။
တိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲမှာအစိုးရတဲ့ရဲ့လေးလံထိုင်မှိုင်းတဲ့မူဝါဒတွေလမ်းစဉ်တွေပေါ်ပြန်သုံးသပ်ဖို့လိုနေပြီးစွမ်းဆောင်ရည်အားနည်းတဲ့ပြည်သူလူထုရဲ့ယုံကြည်မှုအားကိုးမှုကိုမရနိုင်တဲ့ဝန်ကြီးဌာနတွေကိုအများဆုံးအစားထိုးပြုပြင်ပြောင်းလဲနိုင်ဖို့လိုနေကြောင်းကိုလည်းနိုင်ငံရေးအတိုင်းအဝန်ကသုံးသပ်ပါတယ်။သမရဦးဝင်းမြင့်ရဲ့ကျန်းသစ္စာကျေးဇူးပွဲကိုတော့ဒီလ30ရက်မှာကျင်းပမယ်ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြုလုပ်သွားမှာဖြစ်ပါတယ်။
သမရတဲ့ဦးဝင်းမြင့်ဂိုင်တွယ်လှုပ်ဆောင်စီခြင်းနဲ့ကိစ္စရပ်တချို့အကြောင်းပြောထားတာတွေကိုကုစောထက်ကစူးစီးတင်ပြသွားတာပါ။သမရတဲ့ရွေးချယ်ပြီးတဲ့နောက်ပိုင်းအမြင်နဲ့တုံ့ပြန်ချက်အမျိုးမျိုးကိုကြားပြီးတဲ့နောက်မှာတော့ဒီမပြေငြိမ်းသေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အခြေအနေတွေတခုကိုဆက်ကြည့်ကြရအောင်ပါ။ဒီဥမြမနယ်စပ်ခြေဆိုင်လက်နက်ကင်အဖွဲ့ခုနှစ်အဖွဲ့က27ရာစုပင်လုံညီလာခံတတရစီဝေးကိုတက်ဖို့သူတို့အားလုံးကိုတစုတစည်းတဲ့အနေနဲ့ဖိတ်မယ်ဆိုရင်တော့တက်မယ်လို့ပြောလိုက်ပါတယ်။သူတို့ရဲ့လုံခြုံရေးအတွက်ကိုတော့တရုတ်နိုင်ငံကပံ့ပိုးပေးဖို့လဲမြင်တရခံပါတယ်။ဒီလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ဒုတိယအကြိမ်အစည်းအဝေးအပြီးမှာအဲ့လိုပြောကြတာပါဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FPNCC ရဲ့ဒုတိယအကြိမ်အစည်းအဝေးဟာ UWSA ဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းမှာ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးမှာ27ရာစုပင်လုံးတတိယအစည်းအဝေးကိုတရားဝင်ဖိတ်ကြားရင်တယောက်ဖို့အတွက်ဆုံးဖြတ်ခဲ့ကြောင်း MNDAA ကကိုကန့်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကအခုလိုပြောပါတယ
်အဲ့ဒီ27ရာစုပင်လုံးညီလာခံနဲ့ပတ်သက်တော့ကျွန်တော်တို့ငကူကလေးပြောထားတဲ့အတိုင်းကိုဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိတယ်။တရားဝင်အနေနဲ့ FPNCC ကိုဖိတ်လာမှဆိုရင်တက်မယ်။နော်တကွဲတပြားနဲ့ဆိုတော့မတက်ဘူး။ကျွန်တော်ကခွင့်မရှိလို့မတည်တော့ဘူးအဲ့လားအယူပြဖြစ်သွားမှာပေါ့နော
်ပြီးခဲ့တဲ့နှစ်ဩဂုတ်လကကျင်းပတဲ့ FPNCC ရဲ့ပထမအကြိမ်အစည်းအဝေးမှာလည်းအလားတူဆုံးဖြတ်ထားတာဖြစ်ပါတယ်အစည်းအဝေးအပြီးထုတ်ပြန်ကြေညာချက်မှာမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပြည်ရဲ့အပြူသဘောဆောင်တဲ့ပါဝင်မှုဟာအရေးပါကြောင်ထုတ်ပြန်ခဲ့တယ်လို့ကချင်တအန်းပလောင်ကိုကန့်နဲ့ရခိုင်ဒေသမှာအစိုးရတပ်မတော်ကထိုးစစ်ဆင်နေတာတွေကိုကန့်ကွက်ပြီးနိုင်ငံရေးအရတွဲဆုံဆွေးနွေးဖို့ကိုတောင်းဆိုထားပါတယ် FPNCC ကနိုင်ငံတော်သမ္မတအသစ်ရွေးချယ်လိုက်တာကိုကြိုဆိုလိုက်တယ်လို့သမ္မတအသစ်ရဲ့ဦးဆောင်မှုအောက်မှာငြိမ်းချမ်းရေးကိုအကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းထုတ်ပြန်ပါတယ် FPNCC ကိုဝပြည်သွေးစည်းညင်ညွတ်ရေးတပ်ဖွဲ့ UWSA မိုင်းလာတပ်ဖွဲ့ NDAA ကိုကန့်တပ်ဖွဲ့ MNDAA ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA နဲ့ရခိုင်တပ်ဖွဲ့ AA တို့ပါဝင်ဖွဲ့စည်းထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ကိုတောင်းဆိုထားပါတယ် FPNCC နဲ့အစိုးရအကြညှိနှိုင်းရမှာတော့2015ခုနှစ်က NCA စာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေအားလုံးပါဝင်ရေးဟာဆက်လက်ဆွေးနွေးညှိနှိုင်းဖို့လိုအပ်နိုင်ကြောင်းတိုင်းရင်းသားအရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတယ
်သူတို့အနေနဲ့ပြည်သူ့ကြောင်းဝင်ညှိနှိုင်းဆက်ဆက်မှုတွေပေါ်မှာအများကြီးစဉ်းစားရမယ်လို့ထင်ပါတယ်ပြည်သူ့ကြောင်းဝင်ညှိနှိုင်းဆက်ဆက်မှုမှာတော့ပြည်သူ့ကတော့ဟိုဘက်ဒီဘက်ညှိပြီးတော့လက်ခံနိုင်လောက်တဲ့ချက်တွေကိုတင်ပြပြီးတော့ဆွေးနွေးတယ်လို့ထင်ပါတယ်။တစ်ခါကလည်း PRB ဆွေးနွေးရလို့ရှိတော့ပါတယ်။ DNL ရဲ့ကိုကန့် MND ရဲ့ ANA ကိုတင်ဝင်ခွင့်ပြုမလားဆိုတဲ့ကိစ္စတွေကတော့အဆက်လက်ကြီးမင်းစရာကိစ္စတွေလို့ထင်ပါတယ်
။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်ဒေသက FPNCC မှာပါဝင်တဲ့အဖွဲ့ခုနှစ်ဖွဲ့ KNPP ခေါ် KNE တပ်ဖွဲ့ ANC ခေါ်ရခိုင်မျိုးသားကောင်စီနဲ့NSCNK ခေါ်နာဂအဖွဲ့တို့ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးသေးပါဘူးလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလည်း27ရာစုပင်လုံးတတိယအစည်းအဝေးမတိုင်မီမှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်လူထုတွဲဆုံပွဲတွေမကျင်းပနိုင်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအဖူးအထစ်ဖြစ်နေပါတယ်
27ရာစုပင်လုံးညီလာခံတတိယကျင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့မြောက်ပိုင်းခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ရဲ့သဘောထားကိုကိုမိုးစောတင်ပြပို့ထားတာပါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေပြီးတဲ့နောက်မှာတော့နိုင်ငံတကာထိတ်တန့်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးဆက်ပြောပြပါမယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ဟာ2012ခုနှစ်မှာသူအာဏာရလာပြီးတဲ့နောက်ပထမဆုံးနိုင်ငံရဲ့ခြားခီးစဉ်ဖြစ်တရုတ်နိုင်ငံကိုပြီးခဲ့တဲ့မလ25ရက်နေ့ကနေ28ရက်နေ့ထိတွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့မျှော်လင့်မထားဘဲတွားရောက်တဲ့အခုတရုတ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့တကွနိုင်ငံတကာဘက်ကတုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေတဲ့အထက်အမေရိကန်ပြည်ထောင်စုကတော့တတိနဲ့ကြိုဆိုပါတယ်တော်ကင်မျိုးသက်ကအပြည့်အစုံတို့ပြပါမယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့တရုတ်နိုင်ငံ၃ရက်ကြာခီးစဉ်ဟာအအောင်မြင်မြင်ပြီးဆုံးခဲ့ပြီးဒါဟာမြောက်ကိုရီးယားတရုတ်နှစ်နိုင်ငံဆက်ဆံရေးတိုးတက်မှုရဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းမြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းမှာဖော်ပြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလည်းနဲ့ထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးဒေသရင်းသားမကနိုင်ငံတကာကပါချိန်ချောက်မှုတွေဖြစ်လာစေတဲ့ဆိုပြီးအမေရိကန်နဲ့တကွာကုလသမဂ္ဂနဲ့နိုင်ငံတကာကပါအရေးယူဒဏ်ခတ်မှုတွေနဲ့PR ပေးလာခဲ့ပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်နိုင်ငံကိုတွားရောက်တဲ့ဒီခီးစဉ်ကိုအမေရိကန်ကသတိထားပြီးကြိုဆိုလိုက်တယ်လို့ဒါဟာ PR ပေးမှုကနေထွက်ပေါ်လာတဲ့ရက်လက်ဖြစ်တယ်လို့သမ္မတအင်ဗျူပြောခွင့်ရဆာရာဆန်ဒါစ်ကဘုဒ္ဓဖူးနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Firstly we're going to be cautiously optimistic but we feel like things are moving in the right direction and that the meeting yesterday
ပြည်တော်စုအနေနဲ့သတိထားပြီးပြည်သွောဆောင်မျှော်လင့်ပါတယ်အခြေအနေကလက်မှန်ရောက်နေပြီလို့ယူဆတယ်လို့မနေ့ကတွေ့ဆုံမှုဟာအပြင်းထန်ဆုံးဖိအားပေးမှုတွေက tiyang mu shi de su ra go pyat ta ya yauk ba de kim ha myaw korea kaung saung phit la pi de naw pai tu ni ne da ha naingan ga ni patama u song chin thwet kha da phit pi da ha apyu thaw saung ne yi lakkhana phit de lu yu sa ba de pr wine pi jin ha tiyang mu shi de su ra go pyat ta ya yauk de lu di tai me set lou saung twa ma phit ba de ma cha mi twet saung pwe chin pa nai le me lu le myo lin ba de
Tapin, Tamara Donald Trump, Mia Korea Council, Kim Chong Onoja, Mila Ma Twisomo, Season Tara, Pimio Yet Dwele, American Beckon, Juban Nire, Lupio Bari.
We would like to see this. Obviously, this is something a global importance, and we want to make sure that it's done as soon as we can. But we also want to make sure it's done properly.
Tamara, you saw the Lu, a man soon Jimba, Nambule, Tamaru, Yolin Bari. Chinamabe season yama, pibibimin shibule lu ade dwe, chimaru dilu pionle, choza nivare. Yang up yoga be pide dine, miokoria beggar, twisumu, canan gerahu, American beggar, lekana pibari, dago set gounte podama pibari.
Miokoria counts on Kim Jong un, tamangama yonis and mabe, do ye kiss and a but the bee, inga nima, dil tamara shiga, American tamara trumbo, a champion shambia get the loo. Tamara Trump gale, she ya kim ne sunemu simpi jang pure lu, tu ye trita ma ji bari. Tapien, Yakuria council ye tiu kisin simpi resura tia bidan noma. Kim jong on a drisson lure, sana shi jang a trita ma ji bari. American Tamara and Yakuria council nuja, Mila ma so putare drisson muna but the bee, tiu ye kankanago, lead habu, tiu tamara and Yakuria council nu the board to get jajang, tiu ning and jai tanaga.
市场刚才我也介绍过，中朝双方。那南岸高上路里呢，新民起始里哈，那拍度家，也记得新拉的一批，去年给他批批，怎么让市呢？奥克塔、金正恩路个，那拍度里呢，新民起始里呢，不得了，当面水内幕的西部呢，土丹古斯勒里边，那南岸家，边兰普莱姆里哈，那南岸实现一铺庙都得昂楼上亚马里，也记得了，得保住该家话嘞。
苗国亚康上金哈，当国亚他们拉孟加拉呢，国亚那南岸家个，帮忙将新民族嘛，马家跟敌人部队转，对手嘛批巴嘞。苗国亚嘞呢，批等于楼上部队，苗国亚康上个地北站呢，你那一龙岩县队对外主办部个，当国亚亚西瑞个，就是开家巴嘞。国亚那南岸邦西文吉塔那表款呀，北地香格罗阿古罗表巴嘞。
南部昆明中上海，咱们拉布多国。古里亚那南岸家属女官呢，每个苗古里亚属女官里没答应的。苗古里亚呢，第二度是生意做得了那个。古里亚中学地道，苗古里亚姐妹一年年前也加入了苗别的那里个培训了嘛。他古里亚那边路，就那天嘛嘞。这帮苏阿家罗，第二年苗古里亚路也实现一做得了那对，出生文的上呢，上级内江表白的，他被卖，也有张卡姆的没有登记，古在看见妈妈路边那个面前白的路，这帮我你就迅速阿被个表白的。
เสียตัวสตรัจจุดได้นะครับสิ่งนี้เนี่ยนักวิทยาการขึ้นมาเรื่อยๆดูมีหลายอะไรเช่นที่ยิ่งมุ่งเรื่องยุคสิ่งเป็นมาพบปะว่าถ้าเป็นจริงแล้วหานักงานก็สายวันเนี่ยพี่ว่าเลือดเว็บลูกสาวมาพิจารณ์คุณละทำไมก็ดูยังมุ่งเจ้าแอนโทนิโอกูเจอร์สกาเล่นักวิทยาการนิวเคลียร์พิจารณ์ยิ่งลูกสาวเมลูกรีบอยู่กันแล้วจะจู่ๆเจ้าเจนยาจะทบยังเก็บไว้นักวิทยาการส่งคิมจองเย่ดูหนังงานคิดสิ่งนี้ปัตตาบีหนังงานก็เบิกตุ้มเปลี่ยนจริงก ့ email လေးစာက burmese@vuenews.com ဖြစ်ပါတယ်။ Facebook VUE Burmese News မှာလည်းမှတ်ချက်ရေးသားပြောဆိုနိုင်ပါတယ်။မကြခင်မှာအစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာမို့ဆက်လက်နားဆင်ပါခင်ဗျာ။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။ လာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလမ်းမီတာ190 kHz 1595ကနေပါတိုးချက်ထုတ်လွှင့်နေပါတယ်အခုဆက်လက်နားဆင်ကြရမှာကတော့မြန်မာနိုင်ငံအကြောင်းကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နယ်နယ်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
In the Rakhine state, I think there are several aspects that China have made an effort to stabilize or to assist.
မြန်မာပြည်နာများနဲ့တရုတ်ခန်းကဏ္ဍအကြောင်းတရုတ်ရဲ့ကျွမ်းကျင်သူယွန်ဆန်းနဲ့ဆွေးနွေးသုံးသပ်ထားတာကိုဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရပါမယ်။ဒါ့အပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါပါ။ရင်ဆုံးတော့ဥကြော်စံသားနဲ့မတ်မြတ်တစင်အောင်တို့မူရင်းအပေါ်မှာပြက်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
မလာ28ရက်နေ့ထုတ် The New York Times ဒင်းစာမှာဖော်ပြထားတဲ့စောနိုင်တဲ့ Richard C. Paddock တို့ရေးသားထားတဲ့မြန်မာနိုင်ငံမှာသမရအသစ်ရွေးကောက်လိုက်ပြီးဒါပေမဲ့သူလည်းဒုတိယနေရာပါပဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတင်ပြလိုပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရအသစ်အဖြစ်လွှတ်တော်ကိုယ်စားလှယ်တွေကဗုဒ္ဓဟူးနေ့ပြည်တော်စုလွှတ်တော်မှမဲခွဲရွေးချယ်လိုက်ကြပါတယ်နှစ်နှစ်ကြာကြာသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်ကိုရိုးကုန်ရှိပြီးအာဏာမရှိတဲ့ရုပ်သေးသမရရဲလို့အများကသတ်မှတ်ထားကြတာပါဒေါ်အောင်ဆန်းစုကြည်အနေနဲ့အခုရွေးကောက်တင်မြှောက်လိုက်တဲ့အသက်66နှစ်အရွယ်ဥပဒေပညာရှင်သမရဦးဝင်းမြင့်ကိုလည်းအရင်သမရဦးထင်ကျော်လိုပဲဒုတိယနေရာမှာထားပြီးအုပ်ချုပ်စေမယ်လို့ပဲခန့်မှန်းရပါတယ်နိုင်ငံရေးကစားအခွက်တွေကိုစစ်တပ်ကရေးထားတဲ့အခြေခံဥပဒေကပုံဖော်နေတာဖြစ်ပြီးလီလာသုံးသက်သူတွေကတော့ဒေါအောင်ဆန်းစုကြည်ကအရက်သားအစိုးရအာဏာကိုဆက်လက်ချုပ်ကန့်ထားမှာဖြစ်တဲ့အတွက်ဥဝင်းမြင့်ကကြီးမားတဲ့ပြောင်းလဲမှုကိုဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးလို့သုံးသက်ကြပါတယ်။သမရဟောင်းဦးထင်ကျော်ထက်နိုင်ငံရေးအတွေ့အကြုံပိုများတဲ့ဥဝင်းမြင့်ဟာပါတီကိုအထူးသက်ဝင်ယုံကြည်သူဖြစ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရုပ်သေးသမရနေရာကပဲနေသွားလိမ့်မယ်လို့လေလာသုံးသက်သူတူကလည်းပြောပါတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။စစ်တောင်အရှမှာအစ္စလာမ်မွန်တီကျောက်ရုံးစစ်ကိုဗုဒ္ဓဘာသာဝင်တွေကမိမွေးပင်းနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ DW.com မှာ Radiant Abikusan ရေးသားထားတာကိုဖတ်ရပါတယ်။သီရိလင်္ကာမြန်မာနဲ့ထိုင်းနိုင်ငံတို့မှာဗုဒ္ဓဘာသာဝင်တွေကမွတ်စလင်ဆန့်ကျင်ရေးကိုကြကြပြတ်ပြတ်လုပ်နေကြပါတယ်။ဘာသာတရားလေလာရေးဆိုင်ရာအမေရိကန်ပါမခ်မိုက်ကယ်ဂျယ်ရီစင်ကတော့ဒီသုံးနိုင်ငံမှာဗုဒ္ဓဘာသာဝင်တွေဟာမွတ်စလင်တွေကသူတို့နိုင်ငံကိုလွှမ်းမိုးသွားမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။ဒီစိုးရိမ်တွေဟာတစိတ္တရီသာအဖြစ်ထေရဝါဒသုံးနိုင်ငံရဲ့သမိုင်းနဲ့ဆက်စပ်နေပါတယ်။မြန်မာနဲ့သီရိလင်္ကာတို့မှာအစင်းလာရှိခဲ့တဲ့နိုင်ငံတော်သံဃအဖွဲ့အစည်းကိုဗြိတိရှ်ကိုလိုနီသမားတွေကဖျက်ဆီးပစ်ခဲ့တယ်။ထိုင်းနိုင်ငံဟာကိုလိုနီမဖြစ်ပေမဲ့ပြင်သစ်ကိုလိုနီဗြိတိရှ်ကိုလိုနီရဲ့ပတ်လည်ဝိုင်းနေခဲ့တဲ့အတွက်ကြောင့်ဗုဒ္ဓဘာသာပြောက်ကွယ်မှာကိုသူတို့စိုးရိမ်ခဲ့ကြတယ်လို့ဆိုပါတယ်။ဒီစိုးရိမ်စိတ်တွေဟာ20ရာစုပထမပိုင်းလွတ်လပ်ရေးကြိုးပမ်းမှုတွေလှုပ်လာတဲ့အခါဒီဗုဒ္ဓဘာသာကာကွယ်ရေးပါရောနှက်ပါဝင်လာစေခဲ့ပါတယ်။အမျိုးသားရေးနဲ့ဗုဒ္ဓဘာသာရောထွေးမှုကအခုအချိန်ထိခွဲမရသေးပဲမြန်မာနိုင်ငံသားစစ်စစ်ဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်လို့ဂျယ်ရီစင်ကဆိုပါတယ်။တချို့နေရာတွေမှာတော့မွတ်စလင်ဥယျာဉ်ကြီးထွားလာနေတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းမှာဆိုရင်မွတ်စလင်တွေများပြားလာနေလို့ဗုဒ္ဓဘာသာဝင်တွေစွန့်ခွာထွက်ပြေးနေကြရတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလည်းမွတ်စလင်တွေမွေးဖွားနှုန်းဟာဗုဒ္ဓဘာသာဝင်တွေထက်မြင့်မားလာနေပါတယ်။မွတ်စလင်နဲ့ဗုဒ္ဓဘာသာတင်းမာမှုရောပါးစေရအတွက်လှုပ်ဆောင်ရမှာအဓိကအခက်အခဲနှစ်ခုရှိတယ်လို့ဗမခဂျယ်ရီစင်ကထောက်ပြပါတယ်။ပထမအချက်ကတော့လူတွေဟာဘုန်းကြီးတွေပြောသမျှကိုယုံကြည်နေကြတာဖြစ်တယ်။ဒါကိုဩဇာညောင်းတဲ့လူတွေကပြန်လည်ရှင်းပြဖို့လိုအပ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့အနောက်တိုင်းကနိုင်ငံရေးသမားတွေ NGO တွေ Journalist တွေဟာဒီမြန်မာတွေစီရီလင်္ကာနိုင်ငံကစင်ဟလီစ်တွေထိုင်းတွေကိုအနောက်တိုင်းရှုံးကနေပြီးတော့သူတို့အယူဆအတိုင်းဖိအားပေးနေကြခြင်းသာဖြစ်တယ်။ဒါဟာမှန်ကန်ပါဘူး။တကယ်လို့ရမှာကတော့ညှိနှိုင်းဆစ်ဆက်တဲ့သဘောနဲ့ဒီတင်းမာမှုကိုဖြေဖျော့ပေးနိုင်မဲ့ဩဇာညောင်းတဲ့ဖုန်တော်ကြီးတွေကိုချင်ကပ်သင့်တယ်လို့ပမခမိုက်ကယ်ဂျယ်ရီစင်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။ဒေါ်ရချင်းများရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွှတ်တော်အစည်းအဝေးကနေနိုင်ငံတော်သမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည့်၍ပြည်သူ့တာဝန်တွေကိုကျေပျော်စွာထမ်းဆောင်သွားပါမယ်လို့သမရသည့်ဖြစ်ဖြစ်ချင်းမှပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရသည့်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လို့ လုပ်ပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရတက်ကရောဘလောက်ထိလုပ်ပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လဲအရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလားစနီလေးကတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ VOA ရဲ့အင်္ဂါညနဲ့စနေညတရားလီလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရခင်ဗျာအခုဆက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်စီစဉ်တင်ဆက်ထားပါရခင်ဗျာ
ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hitTida, yaita, T-H-E, the, G-R-O-U-N-D, ground, the ground garo, mieji, R-U-N-N-I-N-G, running garo, pida go sulu bari. Sakabait kulung ye, daya idebe garo, mieji go T-B, pida boshi. Idiom suruye, the white debe garo, lungangwe ma sa bi, lulugda ne, timpya mni yaro be, dambi dekare, lungma sa tong nai ne, lumyo go sulu da pi bari.လူတူဟာခြေချပြီးဟေးဆိုတာနဲ့စံတော်ဝါမလုံနေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလို့ရှင်တူဦးနေနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကစွမ်းစာနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ We need someone who can hit the ground running, a person who needs no training.
စွမ်းစာရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
။ Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်။
ဒေါ်လာလာဒန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြတာပါဒီအစီအစဉ်ရှိကိုတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်ဒါပြင် VOA website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလေ့လာနိုင်ပါတယ်အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်မြန်မာနိုင်ငံဟာအင်းနီချင်းအင်အားကြီးတရုတ်နိုင်ငံနဲ့ကင်းကင်းရှင်းရှင်းနေဖို့မဖြစ်နိုင်သလိုတရုတ်တို့အတွက်လည်းမြန်မာနိုင်ငံဟာစီးပွားရေးနဲ့မဟာဗျူဟာအရအချက်အချာကျတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အခုစနစ်ပြောင်းခစ်ပြောင်းချင်းမြန်မာနိုင်ငံကြုံနေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကလည်းတရုတ်အကျိုးစီးပွားနဲ့ဆက်ဆက်နေတာပဲဖြစ်ပါတယ်ဆိုတော့ကဒီမြန်မာပြဿနာတွေပြည်လဲရေးမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲအမေရိကန်ခြေဆိုင်မူဝါဒလိလာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ကတရုတ်ရေးရညွှန်ကြားရေးမှူးယွန်ဆန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ပြီးတင်ပြထားပါတယ်ခင်ဗျာ
ယွန်ဆန်းခင်ဗျာအခုခိုင်ပြည်နယ်မှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းတွေဟာတော်တော်များများရှိနေပါတယ်။ဒါဟာရခိုင်ဒေသဟာတနည်းအားဖြင့်တရုတ်နိုင်ငံအတွက်အတော်လေးအရေးကြီးတဲ့ဒေသတစ်ခုဖြစ်ပါတယ်။အဲဒီဒေသမှာအခုခါမတီးမငြိမ်မှုတွေပြဿနာတွေအများကြီးဖြစ်နေတော့ဒီဒေသတည်ငြိမ်အေးချမ်းဖို့အတွက်တရုတ်ဘက်ကဘာတွေများလုပ်ပေးနေပါလဲ။အကြံပေးပြပါမယ
်။ Well, in the Rakhine State, I think there are several aspects that China have made an effort to stabilize or to assist to stabilize the situation.So first of all, we know that China has provided humanitarian assistance.
Okay, ရခိုင်ဒေသတည်ငြိမ်အေဂျင်စီတွေတရုတ်ဘက်ကလုပ်ပေးတာ၃ခုရှိတာတွေ့ရပါတယ်။ပထမတစ်ခုကရခိုင်ပြည်ထောင်စုမှာအိုးအိမ်ဆွန့်ခွာရတဲ့သူတွေဒုက္ခသည်တွေကိုကူညီဖို့အတွက်စာနာမှုအထောက်အပံ့တွေမြန်မာအစိုးရနဲ့မြန်မာရက်ဖက်အဖွဲ့အစည်းတွေကိုပေးပါတယ်။ဒုတိယချက်အနေနဲ့နိုင်ငံရေးအရမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာဆေးစပ်ညှိနှိုင်းပေးပါတယ်။ပေးရလို့ဆိုပါတယ်။ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဖြစ်ပါတယ်။တတိယအချက်အနေနဲ့တော့ပြည်တွင်းမှာဖြစ်ပါတယ် မြန်မာစစ်တပ်အနေနဲ့ရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ရက်တွေကိုအချိန်လျှော့ဖို့တတ်တတ်တာလှုပ်ဖို့ဖြောင်းပြရတယ်လို့ထင်ပါတယ
်ဟုတ်ကဲ့အဓိကသုံးချက်ပေါ့ခင်ဗျာဒါအိုးအင်းစွန်ခွာတဲ့လူတွေအတွက်စာနာမှုအကူအညီပေးတယ်နောက်တစ်ခုကတော့ဒုက္ခသည်ပြန်လာရေးကိစ္စနှစ်နိုင်ငံညားမှာညှိပေးတယ်နောက်တစ်ခုကစစ်တပ်ကိုသိပ်ပြီးတော့လုပ်ရက်တွေမပြင်းထန်ဖို့ထိန်းသိမ်းပေးတယ်ပေါ့လေဆိုတော့ဒီသုံးချက်မှာဘလောက်ထိထရောက်သလဲအောင်မြင်မှုဘလောက်ထိရှိသလဲဆိုတာကြည့်ရအောင်ပါပထမအဆုံးအချက်ကိုအရင်ပြောပါမှာဒါကတော့စာနာမှုအထောက်ပံ့ပေးတဲ့ကိစ္စပေါ့ခင်ဗျာအဲ့ဒါဟာဘလောက်ထိထရောက်ပါလဲဘလောက်ထိအောင်မြင်ပါသလဲ
Well if we are going to evaluate whether China is successful we need to have a criteria to define that success
တရုတ်ရဲ့လုပ်ရဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာတန်မိုးဖြတ်ဖို့ဆိုရင်အောင်မြင်မှုကိုဘလို့တိုင်းတာလဲဆိုတဲ့ဆန် criteria ကိုအရင်သတ်မှတ်ရပါလိမ့်မယ်အခုကိစ္စ၃ရက်လုံးမှာကဒီလိုမျိုးဆန်သတ်မှတ်ဖို့တိတ်ကိုခတ်ပါရဲ့ပထမစာနာမှုအထောက်ပံ့ကိစ္စမှာဆိုရင်အထောက်ပံ့တွေပို့သလားဆိုရင်ပို့ပါတယ်ဒုက္ခတွေလက်ထဲရောက်သလားဆိုရင်တချို့တော့ရောက်ပါတယ်ဒါကိုအောင်မြင်တယ်လို့ခေါ်လို့ရမလားရှင်တကယ်လို့ပြဿနာပြေလည်မှုကိုဆန်ဖြစ်နေတတ်မှတ်ကြမယ်ဆိုရင်တော့ဒီပြဿနာအခုထိမပြေလည်သေးဘူးဒီတော့ဒီပြဿနာမှာပြေလည်မှုရအောင်လို့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှလည်းမဆောင်ရွက်နိုင်သေးဘူးလို့ဆိုရမှာပါ
ကဒုတိယကိစ္စဖြစ်တဲ့ဒုက္ခသည်တွေပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာတရုတ်ကဂျာဝင်စစ်ဆေးဖြန့်ဖြည့်ပေးတဲ့ဆွဲကိစ္စနဲ့ပတ်သက်လို့
Well we know that Myanmar and Bangladesh reached an agreement
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာရိုဟင်ဂျာတွေပြန်လာဖို့အတွက်သဘောတူညီချက်ဒီ MOU လက်မှတ်ရေးထိုးကြပါတယ်အဲ့ဒီသဘောတူညီချက်ကနိုင်ငံရေးအရာသဘောတူညီချက်ပါဒီသဘောတူညီချက်ကိုဘယ်လိုမျိုးလက်တွေ့အကောင့်ထဲဖော်မလဲဆိုတာကြည့်ရအောင်ပါပါဥမာအဖြစ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကမြန်မာတပ်မတော်ရဲ့နှိပ်စက်မှုကိုကြောက်လို့ဘယ်သူမှပြန်မသွားခြင်းကြပါဘူး။ဆိုတော့ဒီအခြေအနေမှာဒီသဘောတူညီချက်အောင်မြင်တယ်လို့ပြောလို့ရပါမလား။ဆုံးရှုံးတယ်လို့ပြောရမလား။ဒီနေရာမှာတရုတ်ရဲ့အခန်းကဏ္ဍကိုကြည့်မယ်ဆိုရင်မြန်မာဘင်္ဂလားဒေ့ရှ်သဘောတူညီမှုအတွက်တရုတ်ကူညီခဲ့တယ်။ဒါမဲ့လည်းဒီသဘောတူညီမှုရရှိစေတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဒါကြောင့်မလို့တရုတ်မစိမ့်ဆက်ပေးလဲဒီနှစ်နိုင်ငံကြားမှာသဘောတူညီမှုရနိုင်တာပဲလို့လည်းပြောစရာရှိပါတယ
်။ဟုတ်ကဲ့။ယုံဆံပြောတဲ့သုံးချက်အထက်မှာနောက်ဆုံးအချက်နဲ့အရေးကြီးဆုံးအချက်ကတော့တပ်မတော်ရဲ့အလွန်ကျွံလုပ်ရက်တွေကိုထိန်းသိမ်းသိမ်းလုပ်ဖို့အတွက်ဆွဲဆောင်တဲ့အချက်လို့ထင်ပါတယ်။ဒီကိစ္စမှာတော့တရုတ်ကဘယ်လောက်ထိအောင်မြင်ရှိပါလဲပြောပါဦ
း။ I think the again it depends on how you define the issue of success that if success is
ဒီညမှာဆိုရင်လည်းအောင်မြင်မှုဆိုတဲ့ကိစ္စဘယ်လိုအဓိပ္ပာယ်ဖွင့်မလဲဆိုတဲ့ပုံမှာမူတည်နေပဲလို့ပဲထင်ပါတယ်။ရခိုင်ပြည်ကစစ်တပ်ရဲ့လုပ်ရက်တွေအလုံးကိုရက်ဆိုင်ပြမအောင်မြင်တယ်လို့ခေါ်မလားဆိုတာပါပဲဒီတပ်မတော်ရဲ့လုပ်ရက်ကိုရက်ဆိုင်ဖို့ဥတီချက်နဲ့တရုတ်ကဖိအားပေးခဲ့တယ်လို့တော့ထင်ပါတယ
်ဂျွန်ဆန်ကစံသတ်မှတ်ဖို့ကအဓိကအရေးကြီးတယ် criteria ကအဓိကသတ်မှတ်ရမယ်ဘာကိုအောင်မြင်တယ်ခေါ်မလဲဘာကိုမအောင်မြင်ဘူးခေါ်မလဲဆိုတာနဲ့ပတ်သက်ပြီးတာဆိုတော့ကျွန်တော်ကစံကိုဒီလိုသတ်မှတ်ချင်ပါတယ်ဆိုကြပါစို့တရုတ်ကမြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာစီးပွားရေးလုပ်မယ်ရင်းနှီးမြှုပ်နှံမှုလုပ်ဖို့အဓိကကတည်ငြိမ်မှုနဲ့အေးချမ်းမှုဖြစ်ပါတယ်ဆိုတော့သူတို့ရင်းနှီးမြှုပ်နှံမှုလုံနိုင်လောက်အောင်တည်ငြိမ်အေးချမ်းမှုရှိပလားမရှိသေးဘူးလားဆိုတာနဲ့စံသတ်မှတ်ပြီးမေ့ကြည့်ပါတယ်ဆိုတော့ဒီစုဆောင်ကကြည့်မယ်ဆိုရင်တော့ဘယ်လောက်ထိအောင်မြင်ပြီလို့ပြောထားမှာခင
် I will say that the Chinese businesses or the Chinese investment here in Rakhine State are primarily concentrated in southern part of Rakhine along the coastal area
ဒီရခိုင်ပြည်နယ်မှာတရုတ်စီးပွားရေးဒါမှမဟုတ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကအဓိကအဖြစ်တောင်ပိုင်းကန်ရိုးတန်းဒေသပဲမှာဖြစ်တယ်လို့ပြောချင်ပါတယ်ဒီတော့ရခိုင်မြောက်ဖြားကမြို့နယ်နှစ်ခုမှာအခြေမပြုပါဘူး။ဒါကြောင့်မလို့ရိုဟင်ဂျာပြည်ထနာမှာစစ်တပ်ရဲ့လုပ်ရက်တွေကလူမှုဒုက္ခပြည်ထနာကြီးတရက်ဖြစ်ပေမဲ့လည်းရခိုင်ဒေသကတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တိုက်ရိုက်မပတ်သက်ဘူးလို့တော့တရုတ်တို့ကပြောနိုင်ပါတယ်။ဒါလည်းမှန်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ကိုကြည့်ပါ။တရုတ်မြန်မာရင်းနှီးနဲ့သဘာဝတန်ငွေပိုက်လိုင်းကလည်းမောင်းနှောကိုဖျက်သွားမှာမဟုတ်ပါဘူး။
အဲ့လိုဆိုတော့ဘူတီရောင်မောင်းတော့မှဘာပဲဖြစ်နေဖြစ်နေတရုတ်အနေနဲ့ကတော့သူတို့ရဲ့လုပ်ဆရာရှိတာကိုဆက်ပြီးလုပ်သွားမယ်ဆိုတဲ့သဘောပဲဖြစ်နေတာပေါ့
Yes I think the continuation of the Chinese projects in Jiaopu is not necessarily affected directly
ဟုတ်ပါတယ်ဂျောက်ဖြူမှာတရုတ်စီမံကိန်းတွေဆက်လုပ်မယ်ကိစ္စကရိုဟင်ဂျာပြည်ထနာနဲ့ဘာမှမဆိုင်ပါဘူ
းဒါပေမဲ့ဂျောက်ဖြူကတရုတ်စီမံကိန်းတွေကိုလည်းအခုထိမဆနိုင်သေးဘူးမဟုတ်လားတတိယရောစတင်တာမတွေ့ရသေးပါဘူ
း Yeah but Jiaopu asI'm sure as you know, Jiaopu has not, the development of Jiaopu has not started since the region.
2015နောက်မှသဘောတူညီချက်ရပြီးတဲ့ကအခုချိန်ထိကြောက်ဖြူဖွံ့ဖြိုးရေးစီမံကိန်းမစရသေးပါဘူး။ရင်းနဲ့စိတ်ကန်နဲ့အထူးစီးပွားရေးဆောင်ဘာမှမစရသေးပါဘူး။ဆိုတော့ရှင်ပြောမယ်ဆိုရင်လည်းပြောနိုင်ပါသေး။ Ranger ပြည်ထနာကပို့ပြီးတော့ပြင်းထန်ပြီးတော့တောင်ပိုင်းထိပြန့်သွားမယ်။ရခိုင်ပြည်နယ်တစ်ခုလုံးဖြစ်လာမယ်ဆိုရင်တော့တရုတ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်ဖို့ရှိပါသေး။ဒါမဲ့လေလောလောဆယ်မှာတော့ရခိုင်မြောက်ပိုင်းရပြည်ထနာကတရုတ်ကိုတိုက်ရိုက်မထိခိုက်နိုင်သေးပါဘူး
ဒီညမှာတရုတ်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြားစစ်ဆေးညှိနှိုင်းပေးတယ်ဆိုတဲ့ကိစ္စကိုနည်းနည်းပြန်ကောက်ချင်ပါတယ်။အနောက်နိုင်ငံတွေကတော့ဒီဒုက္ခသည်အရေးမှာဒုက္ခသည်တွေကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုပူပြီးစာနာတဲ့သဘောပြသကြပါတယ်။တရုတ်အနေနဲ့ကတော့ဒီနှစ်နိုင်ငံအကြားမှာချင်းရင်ပဲလိုက်မှုလုံးဝမရှိဘဲတက်တက်မတ်မတ်ကြားနေနေတယ်လို့ထင်ပါလားခင်ဗျာ
။ Well, between Myanmar and Bangladesh, I don't think China has a bias or pre-existing disposition to favor one or the other.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာတရုတ်ကဘက်လိုက်တယ်လို့တော့ကျွန်မမထင်ပါဘူး။ကြိုတင်တိမ်ညွတ်မှုတစုံတရာရှိရလို့မထင်ပါဘူး။ရိုဟင်ဂျာပြည်ထောင်စုကင်တွယ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံချမှုခံနေရတဲ့ချိန်မှာတရုတ်ကနိုင်ငံရေးအရအကာအကွယ်ပေးတာနိုင်ငံရေးအရထောက်ခံမှုပေးနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာအစိုးရအခက်အခဲကြုံနိုင်မှာတရုတ်ကအကာအကွယ်ထောက်ခံပေးပါတယ်။တခြားတစ်ဖက်မှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နဲ့တရုတ်ကြားမှာလည်းဘာပြည်ထောင်မှကြီးကြီးမားမားမရှိပါဘူး။ဒါကြောင့်မလို့မြန်မာဘင်္ဂလားဒေ့ရှ်ရဲ့အကြောင်းမှာတရုတ်ဘက်လိုက်စရာအကြောင်းမရှိပါဘူး
။အချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဟာတရုတ်နိုင်ငံဥဆောင်ပြီးတော့လုပ်နေတဲ့ One Belt One Road ပေါ့လေဒါကပတ်လက်မကြီးကိုလည်းပဲဘင်္ဂလားဒေ့ရှ်ကတက်တက်ကြွကြွထောက်ခံထားတာပဲမဟုတ်လား
။ Yeah, well yes and no. If you look at South Asian countries except India, all the smaller countries in South Asia agree that they would like to be a part of China's Belt and Road Initiative.
ဟုတ်လဲဟုတ်တယ်မဟုတ်လဲမဟုတ်ပါဘူးအိန္ဒိယကလွယ်ပြီးတော့တောင်အာရှနိုင်ငံတွေကိုကြည့်မယ်ဆိုရင်ဒီနိုင်ငံတွေအားလုံးကဒီတရုတ်ရဲ့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပါဝင်ဖို့သဘောတူညီကြတာပါဒါမဲ့လည်းတကယ့်သဘောတူညီချက်တွေအတွက်လက်မှတ်ရေးထိုးတဲ့နေရာမှာတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်မှုကြောင့်တောင်အာရှနိုင်ငံတွေဘက်ကတွေ့ဝင်မှုတွေရှိနေရပါတယ
်ယုံဆန်ဒီနေရာမှာကျွန်တော်တနေ့ရှင်းပြပါရစေကျွန်တော်ဒီနေ့လုတ်တဲ့ဆွေးနွေးခန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေပေါ်မှာတရုတ်ရဲ့အခန့်ကဏ္ဍကိုလွှမ်းခြုံပြီးဆွေးနွေးနေတာပါအခုကျွန်တော်ရခိုင်ပြည်နာကိုဆွေးနွေးပြီးတော့မြန်မာပြည်မှာတိုင်းရင်းသားအင်အားစုတွေနဲ့ငင်းကြမ်းရေးတိစောက်တဲ့နေရာမှာတရုတ်ရဲ့အခန့်ကဏ္ဍကိုကျွန်တော်ဆက်ပြီးမေ့ချင်ပါတယ်အထူးသဖြင့်မြန်မာအစိုးရနဲ့ဒီတရုတ်နယ်စပ်ကတိုင်းရင်းသားလက်နက်အင်အားစုတွေရဲ့ငင်းကြမ်းရေးတိစောက်တဲ့ကိစ္စမှာတရုတ်ရဲ့အရေးပါမှုကဘယ်လောက်ထိ
Well, the Chinese government or the Chinese Foreign Ministry and the Special Envoy for Asian Affairs, Song Guoxiang, has visited the ethnic minorities in northern Burma quite frequently.
တေယုဆိုရဒါမှမဟုတ်တေယုနိုင်ငံသားရေးဌာနရဲ့အာရှရေးရအထူးတန်တမန်စန်ကိုဆောင်ကမြန်မာမြောက်ပိုင်းတိုင်းရင်းသားတွေစီကိုမကြာခဏတွားရောက်ပါတယ်မြန်မာအစိုးရနဲ့ဒီတိုင်းရင်းသားတွေကြားမှာတွေ့ဆုံဆွေးနွေးရေးကိုတွန်းအားပေးဖို့မြန်မာအစိုးရနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဖြစ်ပါတယ
်ဒါပေမဲ့အခုလောလောဆယ်အခြေအနေထိကတော့အခြေအနေစီးစီးသာသာတိုးတက်လာတာတစုံတရာမတွေ့ရပါဘူးရှေ့ကိုရွေးတာသိမတွေ့ရပါဘူးဒီအတွက်တရုတ်အနေနဲ့ပူအားစိုက်ပြီးဆောင်ရွက်နိုင်တဲ့အခြေအနေတွန်းအားပေးနိုင်တဲ့အခြေအနေတော့မရှိဘူးလားယုံစံ
Well to what end I mean even if China put more pressure on the ethnic minorities for them to surrenderdoes Burmese central government really have the capacity to have a peacefuldeal with them and if they sign a peace deal will they be able to control the Burmese military to implement it
ဘယ်ချင်းနေရောက်အောင်တွန်းရမှာလဲဆိုတာရှိပါရဲ့ရှင်တိုင်းသားအင်အားစုတွေကိုလက်နဲ့ချအောင်လို့ဖိအားပေးရမှာလားဒါမှမဟုတ်မြန်မာအစိုးရကရောဒီတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရအောင်လို့တကယ်လှုပ်ဆောင်နိုင်တဲ့အစွမ်းရည်ကောရှိမလားသူတို့ကသဘောတူညီမှုလက်မှတ်ထိုးရင်အဲ့ဒီသဘောတူညီချက်ကိုစစ်တပ်လိုက်နာအောင်လို့ရောလုပ်နိုင်မှာမလားကျွန်မအထင်ဆိုရင်တော့မြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ကိုနိုင်ကိုကတိတ်ပြီးတော့မျှော်လင့်ချက်ကိမဲ့နေပါတယ်။အဲ့ဒီသဘောတူညီချက်ရရှိဖို့လဲအလားအလာမရှိတဲ့လောက်ပါပဲ။ဒီတော့ဒီလိုအခြေအနေမှာတိုင်းရင်းသားအင်အားစုတွေဘက်ကသဘောတူညီလာအောင်လို့အလျှော့ပေးအောက်ကျလာအောင်လို့တရုတ်ဘက်ကတာဝန်ယူစီမယ်ဆိုတဲ့ကိစ္စကတိတ်ပြီးတော့မျှမျှတတရှိတဲ့ကိစ္စတော့မဟုတ်ဘူးလို့ထင်ပါတယ်။
ဥကြစံတာကယွန်ဆန်းကိုဆက်သွယ်မေးမြန်းထားတဲ့သုံးသက်ချက်ဒုတိယပိုင်းကိုတော့နောက်သတင်းဘက်ဗိုလ်ထူးညပိုင်းအစီအစဉ်မှာဆက်လက်နားဆင်ကြပါမယ်ခင်ဗျာအခုဆက်ပြီးလှည့်ကြတာကသူယုံကြည်ရာအစီအစဉ်မှာခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံ Brandeis တက္ကသိုလ်မှာနိုင်ငံတကာဖွံ့ဖြိုးရေးပညာမဟာဒဏ်တက်ရောက်နေတဲ့မငိမ့်နီလာမြင့်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာပြည်နဲ့မြဝပေးခြင်းတဲ့အကြောင်းအရာလေးကတော့မိဂုံးလေးတစ်ခုဖြစ်ပါတယ်။အဲ့မိဂုံးလေးကမြမကိုမြမရဲ့မိဘလေးပဲဖြစ်ဖြစ်ငယ်ချင်းလေးပဲဖြစ်ဖြစ်အမြဲတမ်းဒီမိဂုံးလေးကိုမေးလေးရှိတယ်ပေါ့နော်။ဒီပညာကိုသင်ပြီးသွားရင်ဘာဖြစ်မှာလဲ။ရာထူးတိုးမှလား။ဝင်ငွေတွေတိုးမှလား။စသဖြင့်မြမကိုမေးကြတယ်ပေါ့နော်။
ဘာဖြစ်လို့ဒီလိုမိကြရလဲဆိုတော့ညီမကအမြဲတမ်းကိုစိတ်ဝင်စားတဲ့ပညာရပ်တစ်ခုကိုအမြဲလေ့လာနေတယ်။ဖျောက်ဖတ်တာပဲဖြစ်ဖြစ်အင်တာနက်ကနေပဲဖြစ်ဖြစ်သင်တန်းတစ်ခုခုပဲဖြစ်ဖြစ်တက်ပြီးတော့ညီမအမြဲလေ့လာနေတယ်။သူတို့ဒီလိုမိတာကလည်းအမှန်တော့ပုံမှန်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီလူတွေကသူတို့ရင်းနှီးလိုက်တဲ့အရာတစ်ခုပေါ့ဥပမာအဖြစ်ငွေတွေလူတွေအချိန်တွေတကူဒီလိုရင်းနှီးလိုက်တဲ့အပေါ်မှာသူတို့ဘာပြန်ရမလဲဆိုတော့သိချင်ကြတယ်ပေါ့နော်။ဒါကလေလက်တွေ့ဆန်ပါတယ်။ညီမပြန်ပြီးတော့အမြဲတမ်းအဲ့မိကုံကိုပြန်ပြီးတော့ဖြေလေးရှိတဲ့အဖြေကဘာလဲဆိုတော့ဒီစီးပူးလိုက်တဲ့ပညာရက်ကိုအတုံးချခြင်းလို့ပါလို့ပဲအမြဲတမ်းပြန်ဖြေခဲ့တယ်။အဲ့တော့တုံ့ပြန်တဲ့အဖြေကတော့မကိုက်ညီဘူး။အဲ့တော့ညီမရဲ့အဖြေကိုတိတ်ပြီးတော့မကျေနပ်ကြဘူးပေါ့နော်။ဒီနေရာမှာအရေးထားပြီးပြောချင်တာကဘာလဲဆိုတော့လက်တွေ့အတုံးချခြင်းပါ။သင်ထားတဲ့ပညာရက်တွေနဲ့ဘာပြန်ရမှာလဲဆိုတာကတော့ကိုယ်အဲ့ပညာရက်ကိုဘလို့အတုံးချတဲ့ပုံမှာမူတည်ပါတယ်။ဥပမာအဖြစ်ပြောမယ်ဆိုရင်အခုခေတ်လူငယ်တွေပေါ့နော်ပညာတွေတင်ကြတယ်ပြီးတော့လုပ်ငန်းခွင်တွေကိုဝင်ကြတယ်လုပ်ငန်းခွင်တွေမှာတွေ့ကြုံနေရတာဘာလဲဆိုတော့လေပတ်နေတဲ့နေတတူကလေပတ်နေတဲ့ရန်တရားတွေရှိရပေါ့နော်တချို့လမ်းကြောင်းတွေကလည်းလမ်းမှန်တွေအတိုင်းတွားနေပါတယ်ဒါပေမဲ့တချို့လမ်းကြောင်းတွေမှာလွဲမားနေတဲ့လမ်းကြောင်းတွေရှိရအဲ့လမ်းကြောင်းတွေကဘာလို့ဖြစ်စရာလဲဆိုရင်လုပ်ငန်းခွင်တွေမှာဆိုရင်လုပ်ငန်းခွင်ရဲ့တိုးတက်မှုကိုနှောင့်နှေးစေပါတယ်လူအတိုင်းဝါရဲ့တိုးတက်မှုကိုနှောင့်နှေးစေပါတယ်။နိုင်ငံနဲ့ချီပြီးပြောမယ်ဆိုရင်စနစ်တွေတော်တော်များတချို့တွေမှားနေတာကိုရှိပါတယ်။လုပ်ပုံကိုင်ပုံတွေနေတတူကလုပ်ငန်းစဉ်တွေစီမံခန့်ခွဲမှုအပိုင်းတွေမှာစတဲ့ဖြစ်ပေါ့နော်။အများကြီးကျွန်တော်တို့တိုးတက်ဖို့လိုနေတဲ့နေရာတွေအများကြီးရှိပါတယ်။အဲ့တော့လူငယ်တွေအနေနဲ့စနစ်ကြီးတစ်ခုလုံး organization တွေမှာတိုင်းပြည်တွေမှာလူအဖွဲ့အစည်းတွေမှာတိုးတက်ဖို့ဆိုလို့ရှိရင်ကိုယ်တင်ထားတဲ့ပညာရက်တွေနဲ့မူလရှိရင်စဲအခြေအနေတွေကိုကိုတင်ထားတဲ့ပညာရက်တွေကိုလက်တွေ့အသုံးချပြီးတော့အပြောင်းလဲတစ်ခုကိုလုပ်ပေးဖို့လိုပါတယ်ပညာရေးပေါ်မှာရင်းနှီးမှုတစ်ခုလုပ်လိုက်မယ်ဆိုလို့ရှိရင်သင်္ချာပုံစံတွေလိုမျိုးဖော်မူလာတွေသုံးပြီးတော့အရင်အမျက်တွေကိုတွက်လို့မရပါဘူးကိုရဲ့အသုံးချမှုမှာမူတည်ပြီးတော့ပတ်ဝန်းကျင်နေနောက်ပြီးတော့အလုပ်ကိုင်နေကိုရဲ့အရေးအတွေးတွေတိုးတက်လာပါတယ်ပေါ့နော်အဲ့တော့တိုးတက်လာပြီဆိုရင် development တစ်ခုကိုဖြစ်လာတယ် development အခြေအနေတစ်ခုကိုရပြီဆိုလို့ရှင်ကိုကပညာရေးမှာတကြက်ပဲရင်းနှီးထားပြီမဲ့တင်ရလာမဲ့အခွင့်အရေးတွေအကျိုးမြတ်တွေကသင်္ချာတွက်နည်းတွေထက်နောက်ပြီးစီးပွားရေးလုပ်ငန်းတစ်ခုမှာရင်းနှီးလိုက်တာတော့ပိုများပါတယ်ရှင်အဲ့တော့ညီမယုံကြည်တာကတော့ပညာရေးကိုသင်ယူပါပြီးရင်လက်တွေ့အသုံးချပါလို့ပြောရင်းကျေးဇူးအများကြီးပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါ။ဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ဇာတာပတိမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ်။ VOE ရဲ့ဇာတာပတိမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဘင်းဖြူအယောင်းဝယ်နဲ့အကျိုးမြတ်ရနေတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးသမားတွေကို American ပြည်ထောင်စုကဆက်ပြီးတည်တည်ချာချာပြစ်မှတ်ထားအရေးယူနေပါတယ်။မကြသေးခင်ကပဲ American ဘဏ္ဍာရေးဌာနရဲ့ OFAC ခေါ်နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံကမက္ကဆီကိုနိုင်ငံသား၈ဦးနဲ့ဆီနာလူအခြေဆက်ရာဇဝတ်ခိုင်းနဲ့ဆက်နွယ်နေတဲ့မက္ကဆီကိုကုမ္ပဏီ၈ခုကိုထပ်ပြီးအရေးယူခဲ့တာပါဒီရာဇဝတ်ခိုင်းကို Joel Efren Rulas Avila ကဦးစီးတာဖြစ်ပြီး2019သူ့ဖခင် Jose Luis Rulas Torres တည်ဆုံးချိန်ကစပြီးခေါင်းဆောင်ခဲ့တာဖြစ်ပါတယ် Kingpin ဥပဒေအရ American နိုင်ငံသားတွေဟာဒီပုဂ္ဂိုလ်တွေကုမ္ပဏီတွေနဲ့ပတ်သက်ပြီးငွေကြေးဆက်ဆံမှုမလုပ်ဖို့အတွက်ရေးဘူးရတားမြစ်ထားသလိုသူတို့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ပိုင်ဆိုင်မှုအလုံးကိုလည်းအမေရိကန်အစိုးရကထိန်းချုပ်နိုင်ပါတယ်။ Rulas Torres မူရဆီဝါမောင်ခိုဂိုင်းဟာမက္ကဆီကိုနိုင်ငံစီနာလိုအာမှာဘိန်းဖြူချက်လုပ်ပြီးအမေရိကန်ပြည်ထောင်စုရင်ဖြန့်ဖြူးတင်သွင်းတဲ့လုပ်ငန်းကိုမျိုးရိုးဆင်ဆက်လုပ်ခဲ့တာပါ။အခုတော့ဒီမူရမောင်ခိုဂိုင်းကို Joel Efren Rulas Avila နဲ့ဒီလိုမျိုးစေမှန်ခုမှုကိုအားပေးတဲ့သူ့ရဲ့ဆွေမျိုးအရင်းချာတွေကဦးစီးနေတာဖြစ်ပြီးသူတို့ဟာငွေမဲခွာချတာဒါမှမဟုတ် Rural Stores ဂိုင်းပစ္စည်းတွေကိုထိန်းသိမ်းတာတွေလုပ်နေပါတယ်။မက္ကဆီကိုနိုင်ငံသားနှုတ်ဖြစ်တဲ့ Jose Luis Rural Stores နဲ့သူ့သားဖြစ်သူ Joel Efren Rulas Avila တို့ကိုမျိုးရစေဝါမှန်ခုမှုငွေမဲခွာချမှုတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ငန်းတွေလှုပ်ဆောင်တဲ့အဖွဲ့ကိုဦးဆောင်သူတွေဖြစ်2015မှာ ကော်လိုရာဒိုခရမ်းရှိနေချုပ်ယုံကနေဆွဲချက်တင်ခဲ့ပါတယ်။ UFAC ဖွဲ့ကလည်း2019မေလထဲမှာပဲကင်းပင်ဥပဒေနဲ့အရေးယူရမယ့်သူတွေဖြစ်နေဒီမက္ကဆီကိုနိုင်ငံသား2ဦးနဲ့သူတို့ရဲ့အဖွဲ့အစည်းကိုနိုင်ငံရေးချားကမူရစင်မှန်ကုန်မှုနဲ့ထင်ရှားတဲ့အဖွဲ့ဖြစ်နေတတ်မှတ်ခဲ့တာပါ။ဟိုဆေးလူီရူလက်စတိုရက်စ်ကိုမက္ကဆီကိုအာဏာပိုင်တွေက2019ဧပြီလမှာဖမ်းဆီးခဲ့ပြီးသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ဖို့စောင့်နေတော့အောက်တိုဘာလထဲမှာပဲသူတည်ဆုံးခဲ့တာဖြစ်ပါတယ်။ဒါကြောင့်သူသားဖြစ်သူပဲအခုထိလွတ်မြောက်နေတာပါ။အကြမ်းဖက်ဝါဒဆွဲနဲ့ငွေကြေးထောက်ပံ့မှုထောက်လှမ်းရေးဆိုင်ရာအမေရိကန်လက်ထောက်ဗန်နာယီဝန်ကြီးစီဂယ်မန်ဒယ်ကာကတော့ဘိမ်းဖြူသုံးဆွဲမှုဟာအမေရိကန်ပြည်ထောင်စုတစ်ခွင်မှာကြေကြေပြန့်ပြန့်ကူးစက်နေတယ်လို့ပြောပါတယ်။ဒါအပြင်ဂျူအယ်အဖရန်ရူလက်စ်အဗီလာတို့လိုမှောင်ခိုတွေနဲ့သူတို့ရဲ့မူရမှောင်ခိုခိုင်းတွေကတောင်ပိုင်းနယ်စပ်မြင့်ကိုဖျက်ပြီးအမေရိကန်နိုင်ငံတဲကိုအသက်အန္တရာယ်ကြီးတဲ့မူရဆေးတွေတွင်းနေတယ်လို့တရားမဝင်ငွေမဲတွေကိုမက္ကဆီကိုနိုင်ငံစီပြန်သွင်းဖို့လုပ်နေကြတယ်လို့ဆိုပါတယ်။အခုလိုလူကိုသေးသေးတဲ့သေမင်းနဲ့မူရဆေးမှောင်ခိုတင်သွင်းဖို့စ조사သူတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးပြစ်မှတ်ထားတိုက်ခိုက်နေမှာဖြစ်ပါတယ်လို့လည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြန်မာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်အတည်ပြရပါတယ်။အခုထုတ်လွှင့်တဲ့တနားရီကြအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကဆက်လက်တန်လွှင့်နေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံတာကပြောပြပါမယ်ခမရ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်ဟာကိုရီးယားကျွန်းဆွယ်ပေါ်နျူကလ িয়ার ကင်းစင်ရေးကိုဥတီခြင်းအဖြစ်သူပြည်သူတွေနဲ့လူသားတို့အတွက်မှန်ကန်တဲ့လှုပ်ရလှုပ်မဲ့အလားအလာရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။သူဟာကင်းနဲ့စီစဉ်ထားတဲ့အတိုင်းတွေးဖို့မျှော်လင့်နေပေမဲ့တန်ခတ်မှုနဲ့ဖိအားပေးမှုကိုအမြင့်ဆုံးဆက်လက်ချမှတ်လှုပ်ဆောင်တော့ဖို့လိုအပ်တယ်လို့လည်း Twitter မှာဗိုလ်ထုနေကဖော်ပြထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကကိုရီးယားကျွန်းဆွယ်နျူကလ িয়ার ဖျက်သိမ်းရေးအမေရိကန်တောင်ကိုရီးယားတို့နဲ့ဆွေးနွေးဖို့အတွက်စိတ်ပိုင်းဖြတ်ထားတဲ့အကြောင်းသူရဲ့ဘီဂျင်းခီးစဉ်တွင်မှပြောကြားခဲ့တယ်လို့တရုတ်ဘက်ကဆိုပါတယ်။မြောက်ကိုရီးယားသတင်းဌာနကတော့ကင်မြက်တရုတ်ခီးစဉ်ကိုဖော်ပြပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုသော်လည်းကောင်းအမေရိကန်တောင်ကိုရီးယားနဲ့တွေ့ဆုံမဲ့အရေးကိုသော်လည်းကောင်းပြောကြားထားခြင်းမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ဟာမြောက်ကိုရီးယားအရေးအီရန်နိုင်ငံအရေးတို့နဲ့ပတ်သက်လို့တင်မာတဲ့သဘောထားအမြင်ရှိသူဖြစ်ပြီးအခုအမေရိကန်အနေနဲ့ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့တိုက်တွန်းလိုက်ပါတယ်။မျိုးသားလူမျိုးရေးအကြံပေးအဖြစ်ရွေးချယ်မခံရသေးခင်ဖေဗရူလာတုန်းကလည်းပဲဘော်တန်က2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားဂျာမန်နှောင့်ယှက်မှုကိုတုံ့ပြန်သင့်ကြောင်းပြောဆိုခဲ့မှုပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝန်ဆွမ်းမှုကိုစုံစမ်းစစ်ဆေးနေသူကရုရှားထောက်နှိုင်းရေးဟောင်းတစ်ယောက်နဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွေစဉ်ထိတ်တန့်လက်ထောက်တစ်ယောက်တို့အကြားတိုက်ရိုက်ဆွတ်သက်ရှိခဲ့တယ်လို့ပြောကြားလိုက်ပါတယ်ထရမ့်ရဲ့မဲဆွေမှုနဲ့ရုရှားအနီးကပ်ဆက်နွယ်မှုကိုအထူးရှင်းတဲ့ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးမြင့်နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အတွက်မြန်မာပြည်သူတို့ကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးရှစ်တိုးရေးငြိမ်းချမ်းရေးလူမှုတရားမျှတရေးတို့အတွက်လိုက်နာဖို့ဖွံ့ဖြိုးမှုမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တို့အတွက်သမ္မတဦးဝင်းမြင့်နဲ့လက်တွဲဆောင်ရွက်ဖို့မျှော်လင့်နေတယ်လို့လည်းအမေရိကန်နိုင်ငံသားယုံကပြောကြားလိုက်ပါတယ်ခင်ဗျာ။
ကြတာပရင်းမနေ့ခင်အတွက်တရင်ချင်းချုပ်ကိုဥကျော်စံသာပြောပြသွားတာပါဒီမနေ့ခင်အတန်လွင့်စီစဉ်အတွက်ထုတ်လို့ရမှုကဒေါ်ခင်မျိုးသက်ပါအတန်ပိုင်းအင်ဂျင်နီယာကဂျွန်အယ်လီဆန်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြတာပရင်းညနေပိုင်းအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25လို့ကနေဖမ်းယူနားဆင်နိုင်ပါတယ်အမြဲတမ်းသတိရဖို့ကတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ပြီးသားတွေရောဓာတ်ရိုက်ထုတ်လွှင့်ချက်ကိုရောနားဆင်နိုင်တဲ့အကြောင်းပဲဖြစ်ပါတယ်ဒီမြန်မာပိုင်းကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကျမချမ်းသာပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.